ရခိုင်ပြည်နယ်မြောက်ပိုင်းမှာအစုလိုက်ပြုံလိုက်မြုံနှံထားတဲ့နားထက်နေရာ၅ခုကိုအတည်ပြုနိုင်တယ်လို့ AP သတင်းဌာနဖော်ပြချက်နဲ့ပတ်သက်ပြီးထိထိရောက်ရောက်စုံစမ်းစစ်ဆေးခွင့်ပြုဖို့မြန်မာအစိုးရကကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးကုလသမဂ္ဂကအထူးစိုးရိမ်ကြောင်းနဲ့မြန်မာအစိုးရအနေနဲ့ကုလသမဂ္ဂအဖွဲ့တွေကိုအဲ့ဒီဒေတာကိုတွားခွင့်ပြုဖို့အတွက်ကျက်တဲ့ပရင်းနဲ့သတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂအတွင်းမှုချုပ်ယုံပြောခွင့်ရစတီဖန်ဒူဂျာရစ်ကပြောကြားလိုက်ပါတယ်။
Reading through the reports of possible mass graves is extremely troubling. We're very concerned about these reports, and I think
this is going to be a solid pyonglai nyongnan tha bon ya le lo pyo de twet atot ko sait nawk che phet sia ba. Di tadin ne patat pi kulatamaka ga tait ko sait bu ba de. Di lo phet ni ne tadin myo yakhan pi ne ma twet ya da chang da yakhan pi ne de ko kulatamaka twa khwin ya bo lo ni bi so ra ko pya ta lite da phet ba de. Lu da chin san na mhu twet ko lu khwin san ya let shi a chin ni re ko ba kulatamaka ti aw. Di niya twa bo lo de lo lu da chin san na mhu ku ni du re tadin media re ko le phwin pe bo lo ba de. Akhu twa khwin ma ya ba bu.ဒီသတင်းမျိုးတွေမှန်မှန်မှန်သိရဖို့အဲ့ဒီနေရာကိုတွားနိုင်ရေးဟာအသက်ကိုအရေးကြီးပါတယ်လို့ပြောတော့တာပါ။ဂူရာပြင်ရွာမှာအစုလိုက်ပြုံးလိုက်မြုပ်နှံထားတဲ့နေရာ၅ခုတည်းမနဲ့တွေ့ကြအောင်အတည်ပြုလို့ရတယ်လို့ AP သတင်းမှာဖော်ပြထားတာဖြစ်ပါတယ်။လူပေါင်း2000ကျော်ကိုတွေ့ဆုံမေးမြန်းပြီးလက်ကင်ဖုန်းနဲ့မှတ်တမ်းတင်ထားတဲ့အချက်လက်တွေရစစ်တပ်နဲ့ဒေသခံရွာသားတွေကဩဂုတ်လထဲမှာပဲတပ်ဖြတ်ခဲ့တာဖြစ်ကြောင်းတင်ပြထားတာပါ။